မုံမောင်လွယ်ကျဲလမ်းကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ28ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့ပြီးမတ်လ28ရက်နေ့မှာအရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့ရောယုံတပ်စခန်းကိုတင်ယူခဲ့တယ်လို့ဒီကနေ့မနက်မှာတော့နောက်ထပ်အရေးကြီးတပ်စခန်းတစ်ခုဖြစ်တဲ့စိန်လုံစခန်းကိုထပ်မံတင်ယူလိုက်တာပါစိန်လုံစခန်းတင်ယူလိုက်ပြီးတဲ့နောက်မုံမောင်လွယ်ကျဲလမ်းမပေါ်ကစစ်ကောင်စီတပ်စခန်းအားလုံးနီးပါးကိုတင်ယူလိုက်နိုင်ပြီဖြစ်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
မနေ့ကမိုးထုတ်တဲ့အချိန်တွေကနဲ့ကျွန်တော်တို့ကိုတက်တာဖြစ်ပါတယ်အဲဒီကနေ့မိုးလေးနဲ့ခုနနေ30မိနစ်ပေါ့နော်အဲအဲ့ဒီချိန်မှာ easy ကျွန်တော်တို့အဲတင်ပိုက်လုပ်ရပါပြီစင်လုံးကပါပေါ့နော်စင်လုံးပတ်သက်တာအလုံးကတော့အဲလွေချင်နဲ့အဲမိုးပေါက်ကြားကအာမီအကြီးအငယ်ဒီကာကင်းနဲ့အလုံးပေါင်းလို့ရှင်တော့အဲ73ခုလောက်ရှိပါပြီခင်ဗျာအလုံးလို့ဆရာတော့ဥပါတဲ့ကပ္ပစပြင်းစင်သွားတာဖြစ်ပါတယ်
။စိန်လုံစခန်းသိန်းတိုက်ပွဲမှာလက်နက်အများပြားတင်းယူရရှိကြောင်းနဲ့နှစ်ဖက်အထိခိုက်များပြားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ KIA ပူးပေါင်းတပ်တွေဟာ28ရက်နေ့ကရောယုံတပ်စခန်းကိုတင်းယူပြီးနောက်လွယ်ကျဲမြို့ကိုဝိုင်းပတ်ပိတ်ဆို့ထားကြောင်းလွယ်ကျဲအခြေစိုက်တပ်စခန်းကိုထွက်ခွာဖို့ညှိနှိုင်းနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ဗိုလ်မှူးကြီးနော်ဘူးကတီးပြူတာမျိုးတော့မရှိပါဘူ
း။လွယ်ကျဲကတော့ကိုယ်တိုင်ပဲရှိပါတယ်။တိုက်ပွဲလည်းမရှိဘူးကပ္ပစတွေလည်းကိုတိုက်ပွဲရှိပါလေကုလလုံးဆရာပေါ့လေနော
်မိုးမောက်ဒေသခံတွေကတော့လွယ်ကျဲမြို့ကန်အချို့ဟာတိုက်ပွဲဖြစ်ပွားလာမှကြောင်း KIA ထင်းချုံရမိုင်းကြာရန်နဲ့မန်စီလွယ်ကျဲလမ်းပေါ်ကအင်ဘာပါရွာတွေဘက်ကိုတင်းရှောင်လာတာရှိကြောင်းပြောပါတယ်ဒီကနေ့မနက်အစောပိုင်းမှာတော့အင်ဘာပါနဲ့မန်စီကြားမှာရှိတဲ့ဂျာမန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတာကြောင်းအရသာအချို့သေဆုံးတာရှိကြောင်းဘုံမကြီးနော်ဘူးကပြောပါတယ်
မနေ့ညပေါ့နော်ဒီပနေ့အစောကြီးလို့ပြောမှာပေါ့အဲတနာရီဝန်းကျင်တစ်ချိန်မှာဂျာမန်ဆူတဲ့ရွာမှာသက္ကဆဘက်ကနဲ့လေနဲ့ဘုံချဲတာအဲ့ဒီနေရာကတော့အဲဒီကာသမားဒီကြီးတွေပေါ့နော်အဲခဏနားနေတဲ့ကြီးတစ်ဆောင်နေရာဖြစ်ပါတယ်ဆိုတော့အဲကားတွေလည်းနားဘက်မှာအစ်ကြတယ်ပေါ့နော်ဆိုတော့အဲသူတို့ဘုံချဲလို့ကားလည်းတော်တော်များများပဲဖြစ်ရှိသွားတယ်အဲ့တော့ကာသမာဒီလည်း9ယောက်ကတော့ထူသွားတယ်တဲ့အဲ3ယောက်တော့တညာရတယ်လို့အဲပြောတယ်တညာတော့ပြည်ရင်ဆိုင်ရတယ်လို့ပြောကြတာ
ဒေတာတွင်သတင်းမီဒီယာအချို့ကဒီရင်တန်းတွေဟာလွယ်ကျဲစစ်ကောင်စီဘက်ကတိမ်းရှောင်လာသူတွေဖြစ်ကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အဲ့ဒီလိုသတင်းမရကြောင်းပြောပါတယ်ဒီလ26ရက်နေ့ကမိုးမောက်မြို့မြောက်ဘက်ကမြကြီးနားဘုံမော်လမ်းပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကို KIA ကတင်းယူခဲ့တယ်လို့ဒီကနေ့မှာတော့မိုးမောက်မြို့အရှိတ်မိုးမောက်လွယ်ကျဲလမ်းပေါ်ကစစ်ကောင်စီတပ်စခန်းအားလုံးကို KIA ကတင်းယူလိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမန်စီမြို့နယ်အရှေ့ပိုင်းကစစ်ကောင်စီတပ်စခန်းအချို့ဆွန့်ခွာတာတွေရှိတယ်လို့ KIA ကတင်းယူတာတွေလည်းရှိခဲ့ပြီးတော့မန်စီမြို့တောင်ဘက်ကစီခန်းကြီးတပ်စခန်းကိုလည်း KIA ကဖေဖော်ဝါရီလအတွင်းမှာတင်းယူခဲ့တာကြောင့်မန်စီမိုးမောက်နဲ့ဗမော်မြို့တွေဟာစီရေးအရချင်းချောက်ခံရတဲ့အခြေအနေကိုရောက်ရှိနေပါတယ်။လက်ရှိဗမော်မြို့အခြေအနေကိုဒေသခံတအူးကအခုလိုပြောပါရယ်
မရှိတဲ့ကပြည်ပြည်အပြင်မှာခရင်ဒီကပြင်းထုတ်သွားပြီးဘောနော်နောက်ဒီမော်ကတူကြည့်လေတူမြပြင်းထုတ်သွားပြီးဒီမော်ကတက်တဲ့ဘုံလိုအဲခရင်ကတင်းလိုက်ပြီးဘောနော်ကိုပမော်မျိုးရောဝိုင်းရက်နေခါမှရှိတယ်ဘောမော်မျိုးလည်းဒီဘောနဲ့တစ်ဖက်ရှိနေတယ်ပြစ်စီပါလေချစ်တော့ပြကြတော့ဘောမျိုးရောကြံစားစား